ထောင်ရှိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီမှာဘလောက်ထိများဆွေးနွေးပြီးပါပြီလဲရှင့
်အဲကျွန်တော်တို့ပထမဆုံးစပြီးဆွေးနွေးတာကတော့ဖွဲ့စည်းပုံအခြေခံဥပဒေ2008နဲ့ပတ်သက်လို့လေ့လာမှုအများဆုံးကတော့ကျွန်တော်တို့ပါတီလို့ကျွန်တော်ပြောလို့ရပါတယ်နော်တာဝန်ရှိတဲ့တချို့လူတွေကလွဲလို့ပေါ့နော်ကျန်တဲ့ဖွဲ့စည်းတွေကလွဲလို့ကျွန်တော်တို့ရှိရတော့လေ့လာပြီးသားပါငကိုတဲကအမျိုးသားညီလာခံတွေကကျွန်တော်တို့လေ့လာခဲ့ကြပါတယ်တို့အဲ့ဒီလေ့လာခဲ့တဲ့အပေါ်မှာမူတည်ပြီးတော့မှထပ်ပြီးတော့မှပညာရှင်တွေရဲ့လေ့လာတွေးရှိချက်တွေကိုအဲကျွန်တော်တို့ပါတီမှာရှိတဲ့အဖွဲ့တွေအားလုံးကိုရှင်းပြပါတယ်ရှင်းပြပြီးတဲ့အချိန်ကျတော့မှဒီထက်ကနေပြီးတော့မှခေတ်စနစ်နဲ့တော်ညီတဲ့ဥစ္စာမျိုးလေးတွေအဲနောက်တစ်ခါကျွန်တော်တို့ရဲ့လူလားချက်တွေမထိခိုက်မပြတ်မစည်းဘူးဆိုတဲ့ကိစ္စမျိုးတွေအဲ့ဒါကလည်းလူလားချက်ဆိုတာကတော့ပါတီစုံဒီမိုကရေစီလမ်းကြောင်းကိုသွားတဲ့အချိန်ပေါ့ဒီကွက်စီဝါရေးစနစ်ကိုသွားတဲ့အချိန်မှာအဲ့ဒီချုပ်ကိစ္စတွေကဖြစ်ဆက်လို့ရနိုင်တာရှိသလားဆိုတဲ့အချက်လက်တွေလည်းကျွန်တော်တို့မူတည်ပြီးဆွေးနွေးကြပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့လုပ်ပြီးပါပြီအခုကိုလေးလာ30ရေးအဖွဲ့နဲ့ပတ်သက်လို့လည်းပဲအဲ့ဒီအဖွဲ့ကိုတင်ဖို့လွတ်တော်ထဲမှာဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လေးလာ30ရေးအဖွဲ့ကျွန်တော်တို့ဖွဲ့ထားတာရှိပါတယ်ဒါတော့လွတ်တော်အဖွဲ့တာပါအဲ့ဒီမှာလည်းဆွေးနွေးနိုင်အောင်တော့အားလုံးတော့လည်းပြင်ဆင်နေကြပါတယ်သို့တော်လည်းပဲဆုံးဖြတ်ချက်ကတော့ကျွန်တော်တို့ထုတ်ပြောလို့လည်းမရသေးပါဘူးနော်
ဟုတ်ကဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကခစ်စနစ်နဲ့မလျော်ညီတဲ့အချက်တွေပေါ့လေခုနကပြောတဲ့ဒီမိုကရေစီမကျတဲ့အချက်တွေကိုလေ့လာတဲ့အခါမှာဘယ်လိုအချက်တွေကိုအဓိကပြင်ဖို့လိုတယ်လို့လက်ရှိမှာသုံးသပ်မိတာတွေ့မိတာရှိပါလဲရှင့
်တိချက်ကတော့ပုံလိကနဲ့မဆိုင်ဘူးနော်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာနော်ပုံလိကအကျိုးစီးပွားနဲ့မဆိုင်ဘူးအသင်းဖွဲ့တစ်ခုပါတီတစ်ခုရဲ့အကျိုးစီးပွားနဲ့မဆိုင်ဘူးတနိုင်ငံလုံးကိုလွှမ်းခြုံပြီးတော့မှအကျိုးရှိအောင်လုပ်နိုင်တယ်ဆိုတဲ့အချက်တွေကိုပဲကျွန်တော်စဉ်းစားပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီအထဲမှာမှခုနကလို့ဒီသမရဖြစ်ရေးနိုင်ငံတော်သမရနဲ့ဒုသမရမရေးအချင်းသတ်မှတ်ချက်ပုံမှန်59စာလုံးကိုပြင်ဖို့တင့်မတင့်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတက္ကသိုလ်ဖွံ့ဖြိုးရေးပါတီထဲမှာဘလို့ဆွေးနွေးတာရှိပါသလဲဘလောက်ထိဆွေးနွေးနေကြတာရှိပါလဲရှင
့်အဲဒါနဲ့ပတ်သက်လို့လဲအဲတခြားပါတီတွေကဆွေးနွေးတဲ့ဥစ္စာလေးတွေရှိပါတယ်ကြားပါတယ်ဒါကြောင့်ဒီပေါ်မှာလည်းကျွန်တော်တို့ဆွေးနွေးတာတွေတော့ရှိပါတယ်။ဘုရားကျွန်တော်ပြောသလိုပါပဲ။နော်အဲ့ဒီအချက်လက်တွေပေါ်မူတည်ပြီးတော့မှအဲနောက်တစ်ခုကတော့နိုင်ငံတော်ရဲ့ဝိညာဉ်အကြံကြီးကိုထိခိုက်မယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့မလုပ်ပါဘူး။ဒါကတော့ကျင်းနေပါတယ်
။ဟုတ်ကဲ့။ကျွန်မဦးသေးဦးသဘောထားလေးသိချင်ပါတယ်ရှင်။ဒီအခုနိုင်ငံတော်သမ္မတနဲ့ဒုသမ္မတဖြစ်ဖို့ဒီတက်မှတ်ထားတဲ့အရေးချင်းတက်မှတ်ချက်အဲ့ဒီပုံမှန်အပေါ်မှာဦးသေးဦးသဘောထားဘယ်လိုရှိပါသလဲ။ဒါဟာပြင်ဖို့တင့်နေထင်ပါသလား။ဒါဟာပြင်ဖို့မလိုအပ်ဘူးလို့ထင်ပါလားရှင
်။ကျွန်တော်အနေနဲ့ပြောလို့ခက်ပါတယ်။နော်ကျွန်တော်ပြောလို့လည်းမသိပါဘူး။အဲ့တော့ကျွန်တော်တို့ကတနင်္ဂနွေလုံးအတွက်မထိခိုက်ဘူးဆိုလို့ရှိရင်လည်းဒါလုပ်ရမှာပေါ့။ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လို့ထိခိုက်တာနိုင်တဲ့အချက်တွေရှိတယ်ဆိုရင်လည်းမလုပ်ရဘူးပေါ့။ဒါလိုပဲကျွန်တော်ဖြေချင်ပါတယ်
။ကဲခုတော်ဆန်းစုကြည်ကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်သမရတို့ကာကွယ်ရေးဦးစီးချုပ်တို့လွှတ်တော်ဥက္ကဋ္ဌတို့နဲ့ပေါ့လေခုပြောနေကြတဲ့ကြီးလေးကြီးဒီတွေ့ဆုံမှုကန့်လန့်ချက်ရှိပါတယ်။ဒီကန့်လန့်ချက်ပေါ်မှာရောဦးသေးဦးဘလို့မြင်ပါလဲဘလို့သုံးသပ်ပါလဲရှင်
။ကျွန်တော်ထင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကြီးလေးကြီးဆိုတဲ့ဥစ္စာဘလို့ကြီးသလဲတော့ကျွန်တော်မပြောတတ်ဘူး။နော်ပါတီစုံစနစ်ဖြစ်တဲ့အတွက်ပါတီအလုံးဆိုရင်တော့လည်းမဆိုးဘူးပေါ့နော်တို့လည်းပဲဒီထက်ကနေပြီးတော့မှနော်ဒီထက်ကနေပြီးတော့မှအဲတပါတီတည်းအနေနဲ့သွားပြီးဆွေးနွေးမယ်ဆိုလို့ရှိရင်လည်းကျန်တဲ့ပါတီသဘောထားလည်းပဲပါတီစုံစနစ်ကိုလက်ခံတဲ့လူတွေကတော့လည်းတမျိုးမြင်မှာပေါ့နော်ဒါလိုပဲကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ဆိုတော့အခြေခံဥပဒေပြင်ဆင်ရေးမူဝါဒနဲ့ပတ်သက်ပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအထက်ကသဘောထားကဘယ်လိုရှိပါသလဲပြင်ဖို့တော်တော်များများအချက်လိုအပ်တယ်လို့သုံးသပ်ပါသလားဘယ်လိုသုံးသပ်ပါလဲရှင
်အဲ့ဒါနဲ့ပတ်သက်လို့ဒီခံမျိုးပါတီရဲ့သဘောထားကိုတရားဝင်ထုတ်ပြန်ပြီးပါပြီအဲ့ဒီတိုင်းပဲဖြစ်ပါတယ
်ဆိုတော့ဒီပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌသူရဥွှေမန်းကလည်းပြောထားပါတယ်ဒီပုံမှန်59စာလုံးဟာဒီတော်ဆန်းစုကြည်နိုင်ငံတော်သမရရာထူးအတွက်ဝင်ရောက်ရှင်ပြန်ရေးကိုအဟန့်အတားဖြစ်စေတဲ့ပြင်ဖို့လိုတယ်ဆိုပြီးသူ့သဘောထားလေးကိုပြောထားတာရှိပါတယ်အဲ့တော့ဒီပါတီဥက္ကဋ္ဌတယောက်ရဲ့သဘောထားဟာပါတီအတွင်းထဲမှာရှိတဲ့ပါတီဝင်တွေရဲ့သဘောထားနဲ့တထက်ထဲကျနိုင်မလားဦးထေဦးဘယ်လိုမြင်ပါလဲရှင်
ကျွန်တော်တို့ဆွေးနွေးကြရမှာပေါ့နော်အလုံးဆွေးနွေးကြရမှာပေါ့နော်ကျွန်တော်ဒီဥဒရေပတ်သက်လို့လည်းမဝေဖန်မှုပါဘူ
းဟုတ်ကဲ့2015ရွှေကောက်ပွဲအတွက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဘလောက်ထိအဆင်သင့်ဖြစ်နေပါပြီလဲဘာတွေလုပ်ထားပါသလဲရှင်ဒီ2010တုန်းကလိုပဲပေါ့လေရွှေကောက်ပွဲမှာအများစုနေရာရဖို့မယ်လို့အထူးသုံးသပ်ပါလားဘလို့ခြေနေရှိပါလဲ
အဲရွှေကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်ကနေခွင့်ပြုတဲ့နေရာတိုင်းမှာရွေးဖို့ကျွန်တော်တို့ကြားရပါတယ်ဒါလည်းဆောင်ရွက်နေပါတယ်အဲ့တော့ပြည်သူတွေရဲ့ယုံကြည်မှုရအောင်ဆိုရင်2015ဆိုတာကတော့ဒါခိုက်တံလေးကာလလေးတစ်ခုပါပဲပါတီတွေအားလုံးကပြည်သူအတွက်လို့မှဖြစ်တဲ့အတွက်ကျွန်တော်တို့ပါတီစဖွဲ့တဲ့ကအသင်းတွေကပြည်သူတွေအကျိုးရှိတဲ့လုပ်ငန်းကိုနေရာတိုင်းမှာကျွန်တော်တို့တက်နိုင်တဲ့ဘက်ကနေကျွန်တော်တို့လုပ်နေပါတယ်ဒီပေါ်မှာမူတည်ပြီးပဲကျွန်တော်ဆောင်ရွက်ပါတယ်ဒီကာလရောက်လာတဲ့အချိန်ကျရင်လည်းပဲဒါသက်ဆိုင်ရာပုံကိုယ်တွေနဲ့ကျွန်တော်တို့ထပ်ပြီးတော့မှနေမီလိုက်ကျွန်တော်ဆက်ပြီးဆောင်ရွက်ဖို့တော့ရှိမှာပေါ့ဗျာအခုတော့လည်းစောပါသေးတယ်နော
်ကဲဆိုဦးသေးဦးတယောက်ရဲ့အမြင်သဘောထားအရ2008ဖွဲ့စည်းပုံတည်းမှာအခြေခံအချက်တော်တော်များများပြင်ရမယ်လို့ဦးသေးဦးမြင်ပါသလားဦးသေးဦးသဘောထားလေးသိချင်ပါတယ်ရှင်
ကျွန်တော်သဘောထားတစ်ခုတည်းပြောလို့မရပါဘူး။ဒါကျွန်တော်ပါတီဝင်သဘောထားလည်းလိုပါတယ်။ဘိုလ်လုံးသဘောထားလည်းလိုပါတယ်။ပြည်သူရဲ့သဘောထားလည်းလိုပါတယ်။နော်ဒါကြောင့်အဲကျွန်တော်တယောက်တည်းရဲ့သဘောထားပြောလို့ရှိရင်လည်းမဖြစ်ပါဘူး။နော်
ဟုတ်ကဲ့ဦးသေးဦးကျေးဇူးအများကြီးတင်ပါတယ်ရှင်။